ဂျနီဗာမြို့မှာအောက်တိုဘာလ23ရက်နေ့ကျင်းပမယ်ရိုဟင်ဂျာအရေးအတွက်နိုင်ငံတကာရဲ့အကူအညီပေးရေးကတိပြုတဲ့အခမ်းအနားမတိုင်ခင်မြန်မာနိုင်ငံကထွက်ပြေးလာကြတဲ့ဒုက္ခသည်တွေအတွက်လူအပ်ချက်အရေးမြင့်တီအခွင့်အလမ်းတွေကူညီဆောင်ရွက်ပေးကြဖို့ကမ္ဘာစံနှယ့်ဧကအစီအစဉ် WFP ကတောင်းဆိုလိုက်ပါတယ်။တောင်းခွဲလောက်ရေးအတွက်ရှိတဲ့မြန်မာနိုင်ငံကဒုက္ခသည်တွေဟာအောက်တိုဘာလ15ရက်နေ့ကလေးကဘင်္ဂလားဒေ့ရှ်မြန်မာနှစ်နိုင်ငံနေဆက်မှာရှိတဲ့လေကွင်းတွေထဲမှာတောင်းတနေကြတယ်လို့ရိုက်တာသတင်းမှာရေးသားထားပါတယ်။အဲ့ဒီဒေတာကိုရောက်ရှိနေကြတဲ့ဒုက္ခသည်တွေကို WFP ကဆန်နဲ့ခွန်အားဖြစ်စေတဲ့ဘီစကုတ်မုန့်လေးအစားအစာတွေထောက်ပံ့ပေးထားတယ်လို့ဆိုပါတယ်။အဲ့ဒီနေရာတွေကိုအစားအစာတွေပို့ပေးတဲ့နေရာမှာအခက်အခဲရှိပြီး WFP ရဲ့တာဝန်ရှိသူတွေကအစားအစာတွေကိုလှေတွေနဲ့တဲပို့နေကြပါတယ်။ဖေဖော်ဝါရီလကုန်အထိကူညီထောက်ပံ့မှုတွေပေးနိုင်ရေးအတွက် WFP အနေနဲ့ထပ်ဆောင်းငွေအမေရိကန်ဒေါ်လာ54သန်းလိုအပ်နေပါတယ်လို့အရေးပေါ်အခြေအနေညီနိုင်ဆောင်ရွက်ရေးတာဝန်ခံမိုက်ကယ်ဒန်ဖိုကပြောပါရယ်ဩဂုတ်လ25ရက်နေ့မှာရိုဟင်ဂျာအစိုးရတပုန်တွေကမြန်မာအစိုးရလူမျိုးရေးစခန်းတွေကိုတိုက်ခိုက်ခဲ့ပြီးတဲ့နောက်မြန်မာစစ်တပ်ကတံပြန်ချေမှုန်းတဲ့စစ်စင်ရေးတွေပြုလုပ်ခဲ့ခြင်းကစလို့နေဆက်ကိုဖျက်ချော်ပြီးတော့ထွက်ပြေးကြတဲ့ရိုဟင်ဂျာအရေးအတွက်ဟာ6သိန်းနီးပါးရှိနေပြီလို့ရိုက်တာသတင်းမှာရေးသားထားပါရယ်